ပြီးခဲ့တဲ့စက်တင်ဘာ22ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရခိုင်ပြည်နယ်အကြံပြုချက်များအကောင့်ထယ်ဖော်ရေးကော်မတီအဖွဲ့ဝင်တွေအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ထဲမှာလက်တလုံးနဲ့ရေရှည်ဆောင်ရွက်ကြမဲ့လုပ်ငန်းတာဝန်တွေကိစ္စကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးရရှိချက်တွေထဲမှာဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်နေရာချထားရေးအပါအဝင်နေကြားဒေသဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့စရာတွေပါပါပြီးတော့အခုလိုဖော်ပြထားပါတယ်။မောင်တော်ဒေသတွင်လန်းကုံရံများစနစ်တကျရေးဆွဲဆောင်ရွက်ရာတွင်လျှက်စစ်ဓာအားလိုင်းများရေမြောင်းစနစ်များစာတင်ကြောင်းဆေးရုံနှင့်ရေကင်းစခန်းများစသည့်တို့ကိုပါထည့်သွင်း၍ဒေသဖွံ့ဖြိုးရေးနှင့်ရှင်တွဲဆောင်ရွက်ရန်ဆိုပြီးတော့ဖော်ပြထားပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတပ်မတော်ရဲ့တံပြန်နှိမ်နှင်းမှုနဲ့နောက်ဆက်တွဲပြဿနာတွေကြောင့်ရခိုင်တိုင်းရင်းသားတွေနဲ့ဟိန္ဒူဘာသာဝင်တွေမောင်နှောခရိုင်ကနေပြီးတောင်ဘက်ကိုထွက်ပြေးခဲ့ကြသလိုပဲမွတ်စလင်တွေလည်းပဲသိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခိုလုံတဲ့အခြေအနေကိုရောက်ခဲ့ကြရတာသိမကြသေးပါဘူး။ပြောရမယ်ဆိုရင်2016ခုနှစ်အောက်တိုဘာလပထမအကြိမ်အကြမ်းဖက်တိုက်ခိုက်မှုမခံရခင်2016 AP လဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့တက်လာကလေးကရခိုင်ပြည်နယ်ကပြည်ပခန့်တွေကိုဖြည့်ရှင်းဖို့ကြိုးစားလာခဲ့တာတွေ့နိုင်ပါတယ်။ဒေါ်စန်းစုကြည်ဟာသူကိုယ်တိုင်ဦးဆောင်တဲ့ရခိုင်အရေးကော်မတီတစ်ယောက်ကိုထူထောင်ပြီးရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်ရေးတွေလှုပ်ပေးရင်းနှစ်ဖက်အတိုင်းအဝိုင်းသင့်သင့်မြတ်မြတ်နဲ့နေထိုင်နိုင်မဲ့ပတ်ဝန်းကျင်ကောင်းဖြစ်အောင်ဖန်တီးပေးဖို့ချီးပြီးသားဒုက္ခသည်စခန်းတွေကိုတဖြည်းဖြည်းဖြည့်သိမ်းသွားဖို့ဆိုတဲ့စီမံချက်တွေချမှတ်ပြီးတော့အကောင့်ထယ်ဖော်ဖို့ကြိုးစားခဲ့တာလည်းတွေ့နိုင်ပါတယ်။အဲ့ဒီဒေသဖွံ့ဖြိုးရေးအတွက်သူကြိုးစားနေတာတွေမှာဘာအခက်အခဲတွေတွေ့နေရသလဲအခုချမှတ်လိုက်တဲ့ဒေသဖွံ့ဖြိုးရေးအစီအစဉ်ကရောအောင်မြင်နိုင်မှာမလားဆိုတာတွေစဉ်းစားကြည့်ရအောင်ပါ။NLD အစိုးရတက်မလာခင်ကတည်းကရခိုင်ပြည်နယ်ဟာမြန်မာနိုင်ငံတည်းကအစင်းရဲဆုံးပြည်နယ်တစ်ခုဖြစ်ခဲ့ပါတယ်။အခြေခံပညာတက်ကသိုလ်ဝန်ထမ်းစာမေးပွဲရလဒ်တွေကိုကြည့်ရင်လည်းပညာရေးအနိုင်ကြဆုံးပြည်နယ်တွေထဲကတစ်ခုဖြစ်ပါတယ်။မတီးမငိမ့်ဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ဘက်မှာကတော့အခြေအနေပိုးပြီးတော့ဆိုပါတယ်။အဲ့ဒီဘက်မှာမွတ်စလင်လူဦးရေက90ရာခိုင်နှုန်းလောက်ရှိပြီးအင်မတန်ပဲဆင်းရဲကြပါတယ်။တစ်ဖက်နယ်စပ်မှာစားသုံးသူလူဦးရေအများကြီးရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရှိနေပေမဲ့လည်းနေစားကုံသွေးရေးကိုတောင်မှပဲကောင်းကောင်းမလုပ်နိုင်ခဲ့တဲ့အခြေအနေပါ။လမ်းပန်းဆက်သွေးရေးအလွန်ပဲညံ့ဖျင်းသလိုမွတ်စလင်တွေကိုယ်တိုင်တမျိုးနယ်ကနေတမျိုးနယ်ကိုကျော်လွန်သွားလာနိုင်တဲ့အခြေအနေမရှိတာကြောင့်ဒေသဖွံ့ဖြိုးရေးဆိုတာအိမ်မက်လိုပဲဖြစ်ခဲ့ပါလေ။ဒီအခြေအနေဇိုးကြီးကိုကျော်လွှားဖို့ NLD အစိုးရဘာမှစပြီးတော့ကောင်းကောင်းမလုပ်နိုင်သေးခင်2016ခုအောက်တိုဘာ9ရက်နေ့မှာမွတ်စလင်ကြီးရွာသားတွေကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့တခြားစခန်းကြီးနှစ်ခုကိုအကြမ်းဖက်စီးတင်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပေါက်ခဲ့ပါလေ။အဲ့ဒီဖြစ်စဉ်ကြောင့်လဲရွာတွေမိရှုခံရတာမွတ်စလင် 9,000 လောက်တစ်ဖက်နိုင်ငံထွက်ပြေးရတာမျိုးနောက်ဆက်တွဲကြုံလာရတဲ့အတွက်ကြောင့်ဒေသဖွံ့ဖြိုးရေးလှုပ်ကင်ဖို့ဆိုတာဘိုးပြီးတော့ခက်ခဲသွားစေပါလေ။အော်တိုဘာလအကြမ်းဖက်မှုနောက်ပိုင်းမောင်တော်ဒေသမှာညမထွက်ရအမိန့်ထုတ်ပြန်လိုက်ပါလေ။စစ်ဆေးမှုတွေလည်းပိုးပြီးတော့များလာလို့ငိုကလေးကမှတမျိုးနယ်ကနေတမျိုးနယ်ကိုကြော်ဖြတ်ခွင့်မရှိကန့်သတ်ခံထားရတဲ့မွတ်စလင်တွေဟာတနေရာကနေတနေရာသွားဖို့လာဖို့အင်မတန်ပဲခက်ခဲကုန်ပါလေ။အကြောက်တရားလွှမ်းမိုးယုံသာမကအသက်မွေးဝမ်းကြောင်းနဲ့ကုံသွယ်စည်းပွားကူးလူသွားလာရေးလဲထိခိုက်ကုန်ပါလေ။အချမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်မှုရှိတယ်ဆိုပြီးဘူးသီးတောင်အကျဉ်းတောင်မှာဖမ်းဆီးခံထားရတဲ့ယာနဲ့ချီပြီးများတဲ့မွတ်စလင်တွေကိုတောင်သူတို့မိသားစုဝင်တွေသွားပြီးတော့လွတ်လွတ်လပ်လပ်တွေ့တာမျိုးတရားရုံးတင်ရမှာကူညီပေးတာမျိုးမလုပ်နိုင်ကြပါဘူး။အော်တိုဘာလမတိုင်ခင်ကမွတ်စလင်အတော်များများရေလုံငန်းနဲ့အသက်မွေးကြပါတယ်။အော်တိုဘာဖြစ်စဉ်နောက်ပိုင်းအာဏာပိုင်တွေကငါးထွက်ဖမ်းခွင့်မပေးဘဲရေလုံငန်းကိုပိတ်ပင်လိုက်ပါတယ်။နောက်ပိုင်းရေရင်တွေကိုမှတ်ပုံတင်ခိုင်းပါတယ်။ဒါရင်မကလီထိုးသားတွေကိုပါမှတ်ပုံတင်ခိုင်းပါတယ်။ခက်တာကသက်သေကံကပ်ပြားလုံမထားတဲ့မွတ်စလင်တွေလီထိုးသားအဖြစ်မှတ်ပုံမတင်နိုင်တော့ငါးဖမ်းလုံငန်းနဲ့လည်းပဲအသက်မွေးဝမ်းကြောင်းမလုံနိုင်တော့ပါဘူး။တစ်ဆက်တည်းမှာပဲလေပိုင်ရှင်ရခိုင်တွေရောဟိန်းညူတွေပါလေသားမရှိလေမထွက်နိုင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကငါးဖမ်းလုပ်ငန်းကြီးတစ်ခုလုံးလည်းပဲပျက်စီးသွားတယ်လို့ဆိုရပါမယ်။နေစပ်ကုံသွေးလည်းပဲဒီအတိုင်းမှာပဲတပ်သေးကကပ်ပြားမရှိတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမသွားနိုင်ကုန်မကူးနိုင်တော့ငကိုကလေးကမှပမာဏနည်းနည်းပဲရှိတဲ့နေစပ်ကုံသွေးလည်းပဲလုံးဝနှီးပါကျဆင်းသွားစီပါလေ။ပြောရမယ်ဆိုရင်2016ခုအောက်တိုဘာလအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေဟာအောက်ဆုံးအဆင့်ထိကိုရောက်သွားခဲ့ရတယ်ဆိုရင်မမှားပါဘူးခင်ဗျာ။ဘယ်လိုပဲဖြစ်ဖြစ်အခုဒေါ်အောင်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းတည်ငြိမ်ရေးဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေပြန်ပြီးတော့စတင်ဖို့ဆုံးဖြတ်ထားပြီးပုံရပါတယ်။ဒါပေမဲ့လည်းအဲ့ဒီရည်မှန်းချက်ကို လုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းဆောင်ရွက်နေရတဲ့တမတော်ဘက်ကပါဝင်ပူးပေါင်းမှုမရှိဘူးဆိုရင်ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းဖို့ကိုရောက်လာဖို့မလွယ်ပါဘူးပြောရရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်သူအများစုဟာမွတ်စလင်တွေပဲဖြစ်တဲ့အတွက်ကြောင့်ဒေသဖွံ့ဖြိုးရေးဆိုတာဟာလည်းပဲအဲ့ဒီမွတ်စလင်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့တစ်ထပ်တည်းဖြစ်နေပါလိမ့်မယ်လက်ရှိလုံခြုံရေးနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေကအဲ့ဒီမွတ်စလင်တွေဟာခိုးဝင်သူတွေဖြစ်တယ်သူတို့တွေကိုအတိအမှတ်ပြုဖို့မလိုဘူးသူတို့ရဲ့ဖွံ့ဖြိုးရေးကိုဂရုစိုက်စရာမလိုဘူးတိုင်းရင်းသားတွေနဲ့ဒေသဖွံ့ဖြိုးရေးကိုပဲလုပ်မယ်ဆိုတဲ့အယူဆမျိုးဟာလက်တွေ့မကျသဘာဝလည်းမကျသလိုဖြစ်လည်းမဖြစ်နိုင်ပါဘူးဒေါ်အောင်ဆန်းစုကြည်ကတိပေးခဲ့တဲ့ရခိုင်ပြည်နယ်မှာနေထိုင်သူအလုံးနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေအလုံးလုံခြုံစိတ်ချစွာနဲ့နေထိုင်အောင်ဖွံ့ဖြိုးတိုးတက်အောင်ဆောင်ကျဉ်ပေးမယ်ဆိုတဲ့သဘောမျိုးထားနိုင်မှသာလည်းပဲရခိုင်ပြည်နယ်မြောက်ပိုင်းမှာဖွံ့ဖြိုးတိုးတက်မှုအသီးပွင့်တွေကိုမြင်နိုင်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။